မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာရှစ်လကျော်လာပြီမဲ့လေအာဏာသိမ်းတာကိုလက်မခံဘူးဆိုတာကိုပြသဖို့ဒီကနေ့အချိန်ထိဆက်ပြီးတော့ဆန္ဒပြကန့်ကွက်နေကြတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်နေသူတွေကပြောပါတယ်။လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲရန်ကုန်အပါအဝင်မြို့တချို့မှာလျှက်ရည်ရဲ့ဆန္ဒပြတာအပါအဝင်ဆန္ဒပြပွဲတွေကိုလည်းအလင်းတင်တယ်လို့ဆက်လုပ်နေကြတဲ့ရည်ရွယ်ချက်ကိုတော့ဆက်သွယ်မေးမြန်းပြီးပေးပို့ထားတဲ့ရန်ကုန်ကလာတဲ့သတင်းမတ်ခွာညူပြောပြပေးပါရှင်။
စစ်တပ်ကအာဏာသိမ်းတာရှစ်လကျော်သွားတဲ့အထိရန်ကုန်အပါအဝင်မြို့တချို့မှာစစ်အာဏာသိမ်းမှုစတင်ရေးစံတာပြမှုတွေဆက်ပြီးတော့ရှိနေသေးပါပဲ။အာဏာသိမ်းပြီးစအချိန်ကလိုအင်အားအမြောက်များပါတဲ့စံတာပြပွဲတွေမဟုတ်ပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးဆက်ပြီးတော့စံတာပြနေကြတာပါ။စံတာပြသူအမြောက်များပြစ်ခတ်ဖြိုခွဲဖမ်းဆီးခံရသလိုလက်ရှိမှာလည်းလုံခြုံရေးတင်းကျပ်နေတဲ့ခြားကဆက်ပြီးစံတာပြတဲ့ရည်ရွယ်ချက်ကိုရန်ကုန်စံနာပြပွဲဥဆောင်ပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ
်။ပုံရင်ရေးပိုင်းမှာတော့ကျွန်တော်အားနည်းတော့မှလည်းကျွန်တော်မလို့ချင်ဘူး။စီယူကံကစီယူရအလုပ်နေလို့နေတာကတမန်ကြီးတွေကနိုင်ငံတကာ PR ပေးမှုတွေကျွန်တော်တမန်ကြီးနဲ့ပတ်သက်တဲ့အလုပ်တွေကိုဆက်လုပ်နေလို့ချင်တယ်။ကျွန်တော်ဒီနိုင်ငံကြီးတိုက်ပွဲဖြစ်တဲ့ဒီလမ်းမတော်စံနာပြခြင်းတွေကကျွန်တော်ရပ်တန့်သွားလို့မရဘူး။ကျွန်တော်ရပ်တန့်သွားပြီဆိုရင်ဒါတီကာလာကနံပါတ်1နေနဲ့ကျွန်တော်ဒါဒီကောင်ကြီးနဲ့ဆုံးရှုံးမှုဆက်မြည်ရန်ပြောကျွန်တော်ကထောက်ခံလိုက်တဲ့ပုံစံမျိုးပါဗျာ။ကျွန်တော်ဒီနေ့ရပိုင်းမှာခုနကပြောတာကျွန်တော်အခုပြည့်တဲ့အချိန်ရှိတော့မှကျွန်တော်တို့ကဒီကောင်အုပ်ချုပ်လို့မရဘူးဆိုတော့ကျွန်တော်တို့ကချပြခြင်းနဲ့ရှိတခုပဲပြီးရင်ကျွန်တော်တို့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဖတ်တယ
်ဆရာနာတင်ပြီးတဲ့ကလေးကအခုချိန်ထိနေ့စဉ်မပြတ်ဆိုသလိုလမ်းပေါ်ထွက်စံတာပြတဲ့မျိုးတွေကမုံရွာမျိုးမှာဆိုရင်စံတာပြခေါင်းဆောင်တွေရောစံတာပြသူအတော်များများပါအဖန်ခံထားကြရပါတယ်ဒီလိုချိန်နေမှာဒီနေ့ထိအင်အားအဆင့်တင်တဲ့စစ်အာဏာရှင်အုံတိုက်ရင်လမ်းပေါ်ထွက်ဆန္ဒပြနေကြသေးဖြစ်ပါတယ်။ဒီမိုကရေစီမီဒီယာအကြမ်းမဖက်မီးနဲ့ဆက်ပြီးတော့တောင်းဆိုသွားမယ်လို့မုံရွာပြည်မတပိတ်ကော်မတီအဖွဲ့ဝင်လည်းဖြစ်မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥပဒေလည်းဖြစ်တဲ့ကိုတန်းကျော်ဦးကပြောပါတယ်
။အာဏာရှင်ကိုစတင်တဲ့အခါမှာကျွန်တော်ပြည်သူလူထုကအာဏာရှင်ကိုစတင်ကြောင်းကိုကျွန်တော်ပုံရိပ်ပုံတော်အမျိုးမျိုးနဲ့ကျွန်တော်ဖတ်ပြနေမှာဖြစ်တယ်။အာဏာသိမ်းကစားကလူထု၊ပေါင်းများစွာ၊တမောများစွာကအာဏာရှင်ကိုစတင်ကြောင်းကိုလည်းအမှန်ရှိတဲ့လူထုနဲ့နေရာမျိုးကမပြောင်းကျွန်တော်အာဏာရှင်ကိုဒီမိုကရေစီပြန်တရားပြီးအကြမ်းမဖက်တဲ့လူတွေနဲ့ကျွန်တော်ဆောင်ဆိုခဲ့တယ်။ခုနောက်ပိုင်းအာဏာရှင်ရဲ့ခင်းနှီးမှုတွေတော့ဆက်လုပ်ပြီးတော့ကျွန်တော်တို့လက်မတော်တပိတ်ခိုက်ပေါ်ရဆောက်ဆုံးမသွားဘူးပေါ့။အာဏာသိမ်းစစ်ကောင်စီရဲ့ဒီဖြူတွေပေါ်မှာဒီမိုကရေစီပြန်ကိုစတင်ပြီးတော့အကြမ်းဖက်ရဖက်ရုံမာရတယ်ကျွန်တော်ပြည်သူလူလက်မခံနိုင်လို့မို့လို့ကျွန်တော်ရဲ့အသက်ဒီဘဝကိုပေးပြီးတော့ဒီလမ်းပေါ်မှာဆက်ပြီးတော့ပဲကြာတာနေရပါလေ။
မုံရွာမြို့လိုပဲနေစဉ်သလိုလမ်းပေါ်ထွက်စံတာပြနေကြတဲ့သခိုင်းတိုင်းကလေးမျိုးကလည်းစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာပြဖို့နေစဉ်မပြတ်လမ်းပေါ်ထွက်စံတာပြရတာလို့ကလေးမျိုးစံတာပြဦးဆောင်သူကပြောပါတယ
်။သူတို့ကတော့အာဏာသိမ်းတယ်လို့ပြောပါတော့အာဏာသိမ်းလိုက်တာကိုသူကငြိမ်နေလိုက်တဲ့ဆိုရင်ဘယ်လိုသူလိုပါလို့သဘောတူလို့ဖြစ်သွားမှာပေါ့နော်။ဒါပဲကြောက်တယ်လို့လည်းဖြစ်သွားမှာပေါ့။သူကဒါတွေသူတို့စစ်အာဏာရှင်ကိုလက်မခံဘူးဆိုတဲ့ကြောင့်ငြိမ်နေတဲ့ရတဲ့နည်းနဲ့ပြများပါတော့လူတိုင်းတော့ကြောက်တာပေါ့နော်။ကြောက်ပြီးမှနေလိုက်တဲ့ဆိုရင်စစ်အာဏာရှင်လောက်အောင်မင်းပေါင်းများစွာနေရမှာဆိုတော့ဒါတွေကြောက်လိုက်ပါတဲ့လူတွေဆော့ဆော့ပေါ့နော်။အားလုံးကယုံကြည်ခြင်းနဲ့လိုက်ပါမယ်။
စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းဒဇယ်မျိုးကစံတာပြဦးဆောင်သူတူကတော့စစ်အာဏာရှင်စနစ်အမြင့်ချုပ်ပြီးຫນွေဦးတော်လှန်ရေးအောင်မြင်ဖို့စံတာပြခွဲတွေကအရေးကြီးတယ်လို့ပြောပါတယ
်။စံတာပြတာတွေလည်းကျွန်တော်တို့အရေးကြီးတဲ့အပိုင်းမှာရှိတာပေါ့ဗျာ။ကျွန်တော်တို့လုပ်နိုင်တဲ့ဒီအပိုင်းကတော့ကျွန်တော်တို့လုပ်ပြီးတော့ကြားလဲနေတာအနေနဲ့ကျွန်တော်တို့လည်းဒါဆက်ပါလား။ကျွန်တော်တို့ကြားလို့ရနေတယ်ကျွန်တော်တို့ကြားနေပါလိမ့်မယ်။ဒီစစ်ကောင်စီပြစ်ကြအရေးကျွန်တော်တို့ဒီ NUG ထောက်ခံရေးပေါ်ပြန်ကျွန်တော်တို့ဒီဒေါ်လာကြီးအောင်မြင်လို့ပဲကျွန်တော်ကလုပ်နေကြတာဖြစ်ပါတယ်
။လမ်းပေါ်ထွက်စံတာပြမှုတွေကိုထင်သာမြင်သာအားပေးထောက်ခံသူအရင်လိုအများကြီးမရှိတော့ပေမဲ့သူတို့ဖော်ထုတ်ခြင်းနဲ့စံတာကိုပြောပြနိုင်တယ်ဆိုရင်ကိုစစ်အာဏာရှင်ကိုစန့်ကျင်နေဆိုတာတနည်းတစ်လမ်းပြတာရရောက်တယ်လို့စံတာပြသူတွေကပြောကြပါတယ်။ဒီနေ့မှာတော့ရန်ကုန်ကလေးလောင်းလုံရွှေဘုံရင်းမပင်စတဲ့နေရာတွေမှာစစ်အာဏာရှင်စတင်ရေးစံတာပြပွဲတွေလုပ်ခဲ့ကြပါလေရှင်